လက်နက်ကိုက်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးအတိတ်ပဲရှိရှိပြုပြင်ပြောင်းလဲအောင်လွတ်တော်မတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလေးနက်နက်ကတိပြုလိုက်ပါတယ်။အမေရိကန်နိုင်ငံတက်ဆစ်ပြည်နယ်ယူဗာလီမြို့ကမူလာတန်းကျောင်းကိုဝင်ပြီးအသက်၁၈နှစ်အရွယ်သေနတ်ကိုက်ဆောင်သူတဦးကမောင်းပြန်သေနတ်နဲ့မနေ့ကပြစ်ခတ်ခဲ့တဲ့အတွက်ကလေး၁၉ယောက်နဲ့လူကြီး၂ယောက်တိတ်ဆုံးသွားခဲ့တဲ့အပေါ်သမ္မတဘိုင်ဒန်ကအင်ကာနေညမှာအင်ဂျူတော်ကနေတုံ့ပြန်လိုက်တာဖြစ်ပါတယ်။အာရှကြီးစင်ကရောက်ချင်းအခုလိုတုံ့ပြန်လိုက်တာပါ။အခုလိုသေနတ်နဲ့ပြစ်ခတ်တပ်ဖြတ်တာတွေဖြစ်ပေါ်နေတဲ့အတွက်သမ္မတဂျိုးဘိုင်ဒန်ဟာဒေါသထွက်စိတ်နှောက်ယှက်ဖြစ်နေပုံနဲ့ရပါတယ်။ဆက်ကျော်သက်သေနတ်မဟာယူဗာလီမြို့မှာနေထိုင်နေတဲ့သူလူလည်းဖြစ်တယ်လို့တိုက်ချက်စပီနယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။တိုက်ချက်စပီနယ်ဟာသေနတ်ကန်ဆန်ကွင်းကိုသိပ်မတင်းကျပ်တဲ့ပြည်နယ်လည်းဖြစ်ပါတယ်။အနာဂတ်မှာခုလိုပြစ်ခတ်တာတွေကိုကာကွယ်နိုင်အောင်လက်နက်ကိုက်ဆောင်ရေးဥပဒေကိုပြုပြင်ပြောင်းလဲဖို့ဒီမိုကရက်ပါတီခေါင်းဆောင်တွေကဆော်လိုက်ကြပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့ပြင်သစ်သမ္မတမက်ခရွန်တို့ကလည်းမိသားစုတွေဝါနဲ့ကြည်ကွဲစကားပြောဆိုလိုက်ကြသလိုပုတ်ဂျဟန်မင်းကြီးကလည်းလက်နက်ရောင်းဝယ်မှုထိန်းချုပ်ရေးကိုတောင်းဆိုလိုက်ပါတယ်။လက်နက်တွေကိုထုတ်လုပ်နေသူတွေဒါမှမဟုတ်လက်နက်လုပ်ငန်းမှာယင်းနှိမ့်မြုပ်နှံသူတွေဟာသူတို့ကိုသူတို့ခရစ်ယာန်တွေလို့ပြောနေရင်သူတို့ဟာကျောင်းသူတော်ခရစ်ယာန်တွေသာဖြစ်တယ်လို့ပုပ်ယဟမင်းကြီးက2015မှာပြောခဲ့ဘူးပါတယ်